ကျမကနူးပန်ပါတိုင်းရင်းသားဒေသကဒတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမစ်ချနာမျိုးနေကနေအမျိုးသားဒီမိုကရေစီအင်အားစုပါတီကအမတ်လောင်းအဖြစ်ဝင်ပြိုင်မဲ့ဥမာခါကိုပြည်နယ်ကော်မရှင်ကရွေးကောက်ပွဲမဲဆွဲစီယုံချင်းဆိုင်ရာစီကံချက်တွေနဲ့ကန့်ညီမှုမရှိဘူးဆိုပြီးစီယုံရင်စင်ခွင်ပိတ်ပင်ထားတဲ့ဆိုတဲ့စာကိုတက်ကုန်းနဲ့စီတပ်ဘူးရက်ကွက်ဥက္ကဋ္ဌရိစီကိုဒီလ17ရက်နေ့ကပေးပို့ခဲ့ပါတယ်စီယုံရေးပိတ်ပင်ခြင်းကိုကော်မရှင်ကဥမာခါကိုတရားဝင်ပြောဆိုတာမရှိသေးပေမဲ့ပြည်내ကော်မရှင်ရုံးမှလာရောက်ပေးဖို့အတွက်ခေါ်စာရောက်ရှိနေပြီဖြစ်ကြောင်းဥမာခါကပြောပါတယ်ဥမာခါဟာအမျိုးသားဒီမိုကရေစီအင်အားစုပါတီကနေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးသူ့ရဲ့ပြန်ဘက်ကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဆက်သွယ်ရေးဝန်ကြီးဦးသိန်းစောဖြစ်ပါတယ်ဥမာခါဟာဟူကောင်ချိုင်ဝမ်ကလေသမားတွေလေမြေဆုံးရှုံးတဲ့အပေါ်ယူစနာကုမ္ပဏီကိုတရားစွဲဆိုထားတာကိုလိုက်ပါကူညီဆောင်ရွက်ပေးနေသူရှေ့နေတူလည်းဖြစ်ပါတယ်
။ချင်းတိုးတက်ရေးပါတီကအောက်တိုဘာလ12ရက်နေ့ကလေးမြို့တာဟန်းရက်ကွက် EFC ခမ်းမမှာလူထုစည်းရုံးဟောပြောပွဲကျင်းပခဲ့တာထောင်နဲ့ချီတဲ့ချင်းလူမျိုးတွေတက်ရောက်ခဲ့တယ်လို့ပါတီပြောရေးဆိုခွင့်ရှိသူတဦးကပြောပါတယ်။
ကျေလူမျိုး9000ကျော်တက်ရောက်ခဲ့တယ်။စည်းမယူပြီမဲ့ EFC ခမ်းမထဲမှာလူ6000ဆက်တယ်။မတရတဲ့လူလည်းရှိသေးတယ်။ခမ်းမပြင်ထွက်မှာလည်းလူတွေပြည့်ပဲ။လမ်းမကြီးအထိလူတွေပြည့်ပဲ။ဒါကြောင့်လူ9000ကျော်တက်တယ်ဆိုတော့လုံးဝမမှားဘူး
။ကလေးမျိုးမှာချင်းလူမျိုးတွေအများကြီးနေထိုင်တယ်ဆိုတာကိုပြသချင်လို့အခုလိုထောင်နဲ့ချီပြီးအင်းနဲ့အားနဲ့တက်ရောက်ခဲ့တာဖြစ်တယ်လို့ကလေးမျိုးမှာချင်းတယောက်ကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့ရှိကိုကန့်လူမျိုးအနေများတဲ့ရက်ွက်တွေမှာမေးပေးပိုင်ခွင့်ရှိတဲ့ကိုကန့်တွေကိုကိုကန့်ပါတီကမဲဆာရွက်နမူနာပုံစံလိုက်လံဖြန့်ဝေပြီးပါတီရဲ့အမတ်တစိုက်ဖြစ်တဲ့ကျိုးနှချောင်းကိုကန့်ဆောင်းအမတ်တစိုက်ဘေးနာကအကွက်မှာအမှန်ချိရမယ်နေရဆိုပြီးရှင်းလင်းပြောဆိုနေတယ်လို့လာရှိုးကြီးဇေအတွင်းကုံစုံဆိုင်ပိုင်ရှင်ရှမ်းတရုတ်ကပြားအမျိုးသမီးတဦးကပြောပါတယ်လာရှိုးမျိုးပေါ်ရက်ွက်တိုင်းကိုကန့်တရုတ်လူမျိုးပြည့်နှက်နေထိုင်ပြီးအထူးသဖြင့်အမတ်နှစ်ခုနှစ်နဲ့ရှစ်ရက်ွက်တို့မှာလူဦးရေတောင်းနဲ့ချီအများဆုံးနေထိုင်တယ်လို့တက္ကသိုလ်ကျောင်းသားတယောက်ကပြောပါတယ်
။ကျမကချမ်းလွန်ပါ။ခုမေးမြန်းခန်းတစ်ခုကိုကြားကြရမှာပါ။တချိန်ကစစ်ဆိုးရွားကိုလက်နက်ကင်တော်လှန်ခဲ့တဲ့ချင်းအမျိုးသားတက်ဦးရဲ့ဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ခဲ့တဲ့ဘူးနိုထန်းကတ်ဟာအခုအခါချင်းတိုးတက်ရေးပါတီကိုဖွဲ့စည်းပြီးရွေးကောက်ပွဲဝင်မှုပြင်ဆင်နေပါတယ်။ဘာဖြစ်လို့ရွေးကောက်ပွဲဝင်မှုဆုံးဖြတ်ခဲ့တာလဲ။ရွေးကောက်ပွဲအပေါ်ဘယ်လောက်မျှော်လင့်ထားလဲဆိုတာကိုစလိုင်းပီတာကဆက်သွယ်မေးမြန်းထားပါတယ်
။ကလေးမျိုးမဲဆန္ဒနယ်ကနေချင်းတိုင်းသားလွတ်တော်ဖြစ်ဝင်ရောက်ရှင်ပြန်မဲ့ချင်းတိုတက်ကြီးပါတီဥက္ကဋ္ဌပူနိုထန်ကပ်ကမိမိတို့လိုချင်တဲ့ကိုပိုင်ပြထန်းခွင့်ကိုလက်နဲ့မကင်ပဲပြည်ရင်းကနေအကြမ်းမဖက်တော်နည်းဖြစ်လဲတောင်းဆိုလိုတာကြောင့်ပါတီဖွဲ့စည်းခဲ့တာလို့စာပြောခဲ့ပါတယ်။
ကျွန်တော်ရဲ့အမေအမျိုးသားကြီးနဲ့ပတ်သက်ပြီးဘာတစ်ခုမှပြောင်းလဲမှုမရှိသေးဘူး။ချင်းကတုံချင်းနိုင်နေရအနည်းမျိုးရှုံရှိတယ်လေ။အရင်တော့လက်နဲ့ကင်တယ်ဟုတ်တယ်။ဒီမှန်ချက်တည်း to have the right to self determination လို့ကျွန်တော်တို့အတိအလင်းကြီးထားတယ်။ကျွန်တော်တို့လေးလေးနက်နက်လူချင်းတွေအပြောယုံတက်တက်မဟုတ်ဘူးဆိုတာကကျွန်တော်တို့လက်နဲ့ကင်ပြီးတော့ပြက်ခဲ့တယ်လေ။ No ကျွန်တော်တို့လက်နဲ့မကင်ဘဲနဲ့ပြည်တွင်းမှာရှိပြီးတော့လေဒီကျွန်တော်တို့ဒီမှန်ချက် self determination ဆိုတာဆက်လက်ပြီးတော့အကျမဖက်နေနဲ့ကောင်းစုလို့လည်းရတယ်ဆွေးနွေးလို့လည်းရတယ်ဟုတ်ဒီမှာ ACC နေတာထက်ကိုယ်အမျိုးသားကြီးအတွက်တတ်တယ်နင်းနင်းနဲ့ပြေထန်းထားတဲ့ပုံထက်ကနေပြောက်ရတာရှူရတာဟာအမမှားဘူးလို့မြင်တယ
်ဟုတ်ကဲ့ဒီ2020ရွေးကောက်ပွဲကို NLD အပါအဝင်ဒီမိုကရေစီကိုလိုလားတဲ့တိုင်းသားအဖွဲ့အစည်းတော်တော်များများကတပိတ်မောက်ကြပါတယ်ချင်းတွတ်တဲ့ပါတီအနေနဲ့ရွေးကောက်ပွဲဝင်ဖို့ဘာလို့ရွေးချယ်ခဲ့တာလဲခင်ဗျာ
အခုတရားမှတရားတက်မတော့ကစုကင်ထားတာကနေ85ရာခိုင်နှုန်းပြီးသူလက်ထက်မှာအနှင်းလဲတဲ့ခါရာခိုင်နှုန်းပြီးပေါ့နော် 75% ရအောင်ပြီးသူကမလုံနိုင်တဲ့ခါကျတော့တချို့ကရွေးကောက်ပွဲမှာမပါဝင်ပါနဲ့မင်းမထည့်ပါနဲ့ဆိုတဲ့အတန်မျိုးထွက်တဲ့ခါကျတော့ 75% ကျွန်တော်တို့တည့်ရနဲ့လုံနိုင်ရတဲ့အလိုလိုပေါ့ကျွန်တော်တို့စမ်းကြည့်နေတယ်လို့ပြောနေတဲ့တက်မတော့လက်ထက်မှာဟိုကြံခိုင်ဖွင့်သူကြီးပါတီမှာအနှင်းတယ်လို့ဖြစ်တယ်လေ
ဟုတ်ကဲ့အခြေခံဥပဒေအရလွတ်တော်မှာ25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေကချုပ်ကင်ထားတော့တိုင်းရင်းသားကိုယ်ပိုင်ပြထမ်းခွင့်ကိုဘယ်လိုပြောယူလို့ရနိုင်မှာလဲခင်ဗျာ
တက်မတော်နဲ့အခုချိန်မှာဘုံတိုင်းကြီးတရားမှတရားပြည်သူမှအံ့မယ်ဆိုရင်ကျွန်တော်စိတ်ထဲမှာစိုးရိမ်နေတယ်ဒီမိုကရေစီနဲ့ပြည်သူကယဉ်ပါမှုမရှိသေးတဲ့ခါကျတော့law and order ကိစ္စမှာဘယုံတုံကားတွေတင်းမရတင်းမရပုံစံမျိုးတွေ freedom ကိုအ တမချတတဲ့ပုံစံမျိုးမျိုးပေါ်လာမှလည်းကျွန်တော်ရှုရင်လေတပီပီနဲ့သူတို့ကလည်းပြောင်းလဲမှုကတော့လုံမှာပဲလေအာအလုံးချုပ်ပြီးပြောင်းရမယ်ဆိုရင် 25% လောလောဆယ်သူအာယူထားတာကျွန်တော်ဒီလိုကြီးအရှုမမြင်ဘူ
းခုနောက်ထံကဥဆောင်တဲ့ချင်းတွတ်ရေးပါတီနဲ့ချင်းမျိုးသားပါတီတို့ကအခုရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်